Iran ဝန်ကြီးချုပ် Nouri al-Maliki ဟာတနင်္လာနေ့မှာသူ့ရဲ့ပထမဆုံးတရားဝင်ခီးစဉ်ဖြစ် Iran နိုင်ငံကိုသွားမယ်လို့အီရတ်အစိုးရကကြေညာပါတယ် Mr. Maliki ရဲ့နှစ်ရက်ခီးစဉ်အတွင်းလုံခြုံရေးပြဿနာတွေဆွေးနွေးဖို့နဲ့နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးတိုးတက်စေဖို့ဥတီသွားရောက်တာလို့အရာရှိတွေကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာအီရတ်ဒုဝန်ကြီးဘာဟမ်ဆာလီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဝင်တွေဟာနှစ်နိုင်ငံကြားစည်းဝေးရေးဆက်ဆံမှုတိုးတက်စေဖို့ရည်ရွယ်ချက်နဲ့အီရန်နိုင်ငံကိုသွားရောက်ခဲ့ကြပါတယ်အီရန်နဲ့အီရတ်နှစ်နိုင်ငံဟာအီရတ်ခေါင်းဆောင်ဆက်တမ်းဟူစိန်လက်ထက်မှာ1980ခုနှစ်တွေအတွင်းအသေးအပြောက်များတဲ့စစ်ပွဲတွေဆင်နွှဲခဲ့ကြပါတယ်။အခုမကြာခင်နှစ်တွေအတွင်းမှာတော့အင်းကြီးချင်းနှစ်နိုင်ငံအနေနဲ့ရင်းနှီးတဲ့ဆက်ဆံမှုတွေရလာအောင်ကြိုးစားနေခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအီရတ်ရဲ့ဘာသာရေးအထွတ်မြတ်ထားရာကာဘလာမှာရှီးရိုက်ဖျားဖူးတောင်းနဲ့ချီးပြီးဘာသာရေးပွဲတော်ကျင်းပဆင်နွှဲနေကြပါတယ်။အီရတ်အာဏာပိုင်တွေကဖျားဖူးတပန်းထီလာမယ်လို့ခန့်မှန်းထားပြီး900စုကမွတ်စလင်ဘာသာရေးခေါင်းဆောင်အယ်မာဒီအယ်မန်တာဒါမွေးနေ့အထိမ်းအမှောက်ပွဲအတွက်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်